ပရောဂျက်မရာဗလာဒီမီယာပူတင်နဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့မဲ့နေရာနဲ့အချိန်ကိုအတည်ပြုသတ်မှတ်ပြီးရတဲ့အကြောင်း၂၀၁၆ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ဆက်တယ်ဆိုတဲ့စွပ်စွဲချက်တွေကိုသမ္မတထရမ့်ကဆက်ပြီးပယ်ချနေတော့မှာပဲ။ကျွန်တော်ရွေးကောက်ပွဲကိုဝင်နှောက်တာနဲ့ပတ်သက်ပြီးသူတို့နဲ့ဘာမှမဆိုင်ဘူးဆိုတာရုရှားကဆက်ပြောနေပါတယ်လို့သမ္မတထရမ့်ကထွက်တော်မှရေးပါတယ်။သမ္မတထရမ့်ကအခုပြောဆိုချက်ဟာနိုင်ငံရေးဝန်ကြီးမိုက်ကွန်ဘေယိုဗိုဒူးနေကပြောတာနဲ့ကွဲလွဲနေပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့တွေ့ကြတဲ့အခါအမေရိကန်ယူကောက်ပွဲတွေမှာဝင်ပြီးနှောက်ရတာဟာလုံးဝလက်ခံနိုင်ကြမရှိဘူးဆိုတာသမ္မတထရမ့်ကရုရှားခေါင်းဆောင်ကိုတတိယပြောဆိုမှသိထားတယ်လို့ဝန်ကြီးပွန်ပေယိုကပြောတာပါ။ဇူလိုင်လ16ရက်နေ့ဖင်လန်နိုင်ငံဆိုဆင်ကီမြို့မှာခေါင်းဆောင်တို့ဦးပြစ်ဆိုမဲ့အစည်းအဝေးဟာအရင်တုန်းကနိုင်ငံတကာပွဲတွေမှာခဏတွေ့ကြဘူးတာကလွဲရင်ပထမဆုံးကြိမ်နှစ်ယောက်တည်းတိကျတွေ့ဆုံပွဲဖြစ်ပါပါ။အမေရိကန်နဲ့ရုရှားကြားဆက်ဆံရေးအတော်လေးအဆင်မပြေဖြစ်နေတဲ့အချိန်မှာအခုလိုတွေ့ဆုံကြဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။